မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ရဲ့ဒုတိယအကြိမ်မြောက်ထိပ်သီးဆွေးနွေးပွဲဒီကနေ့စတင်ပါလိမ့်မယ်။ဒီကိစ္စတွေ့ဆုံမှုကတော့ဗီယက်နမ်နိုင်ငံရဲ့မြို့တော်ဟနွိုင်းမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်စင်ကာပူမှာပထမတစ်ကြိမ်တွေ့ခဲ့ကြတာရဲ့အဆက်လို့ပြောရပါလိမ့်မယ်။နှစ်နိုင်ငံထိပ်သီးတွေ့ဆုံမှုရဲ့အဓိကအကြဆုံးချက်ကတော့မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းမှုကိစ္စပါ။အခုတစ်ကြိမ်တွေ့ဆုံမှုကနေဘလို့ထူးခြားတဲ့တိုးတက်မှုတွေဖြစ်ပေါ်လာနိုင်မလဲဆိုတာကိုအားလုံးကစိတ်ဝင်စားဖြစ်နေကြတာပါ။ဒီအကြောင်းVOA သတင်းတောက်တွေရဲ့တင်ပြချက်ကိုဆက်ပြီးတော့နားဆင်ရပါလိမ့်မယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နောက်တစ်ကြိမ်ထပ်ပြီးတော့တွေ့ဆုံကြဖို့လိုအပ်တယ်။ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့နှစ်ဇွန်လစင်ကာပူမှာတွေ့ဆုံခဲ့ကြတဲ့အခါဂရီပေးပြောဆိုထားတဲ့အတိုင်းမြောက်ကိုရီးယားဘက်ကမလုပ်သေးတာကြောင့်လို့အမေရိကန်ပြည်ထောင်စုမြို့သားလူညုံရေးအကြံပေးဂျွန်ဘော်တန်ကပြီးခဲ့တဲ့နှစ်လတုန်းကပဲပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နိုင်ငံသားမျိုးရတွေဟာအောင်မြင်တယ်လို့မကြာခင်တုန်းကပဲကြေညာထားတာပါ။အခုဒုတိယတကြိမ်ထပ်တွေ့ကြပြီးနောက်ပိုင်းထူးခြားတဲ့တိုးတက်မှုတွေရှိမလာရင်တော့သမ္မတထရမ့်အတွက်နိုင်ငံရေးအရထိခိုက်နေတာမှုတွေရှိလာနိုင်တယ်လို့လေ့လာသူတွေကသုံးသပ်နေကြပါတယ်။သမ္မတထရမ့်ကတော့အခုတစ်ခေါက်တွေ့ဆုံမှုဟာတိတ်ပြီးထူးခြားမဲ့တွေ့ဆုံမှုလို့သူဗီယက်နမ်ကိုမထွက်ခွာမီအင်ဂျီရောမှာကျင်းပတဲ့ပြည်နယ်အုပ်ချုပ်ရေးမှုတွေနဲ့တွေ့ဆုံပွဲအတွင်းပြောဆိုခဲ့ပါတယ်။
A very good summit. I think we'll have a very tremendous summit. We want denuclearization.
တိတ်ကောင်းမွန်မဲ့ထိပ်သီးတွေ့ဆုံမှုဖြစ်ပါတယ်။တိတ်ပြီးထူးခြားတဲ့တွေ့ဆုံမှုဖြစ်လိမ့်မယ်လို့လည်းကျွန်တော်ထင်ပါတယ်။နျူကလ িয়ার လက်နက်ဖျက်သိမ်းမှုကိုကျွန်တော်တို့လိုလားပါတယ်။မြောက်ကိုရီးယားအနေနဲ့စီးပွားရေးအဖြစ်စံချိန်တင်လောက်အောင်မြန်မြန်ဆန်ဆန်နဲ့တိုးတက်မှုတွေဖြစ်လာလိမ့်မယ်လို့လည်းကျွန်တော်ယူဆပါတယ်လို့သမ္မတထရမ့်ကပြောသွားခဲ့တာပါ။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးလို့ပြောဆိုနေတဲ့အတုံးလုံးပေါ်မှာကိုပဲမြောက်ကိုရီးယားရဲ့အတိတ်ပဲဖွင့်ဆိုမှုကအမေရိကန်နဲ့ကွဲလွဲနေတဲ့အကြောင်း VOA ကိုရီးယားဌာနမှူးဒေါင်ဟျောက်အီးကထောက်ပြပါတယ
် One thing is really important here Kim Jong Un has never promised to unilaterally denuclearize his country
ဒီနေရာမှာတိတ်တိတ်ရေးကြည့်တဲ့ချက်ကိုရှိပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တွေသွန်းလွှတ်ပါမယ်လို့ကင်ဂျွန်အန်အနေနဲ့ဘယ်တော့မှတစ်ဖက်သက်ခရီးပေးထားတာမရှိပါဘူး။သူခရီးပေးထားတာကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစီဆိုတာကိုပါ။အခုအမေရိကန်ကလည်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစီဆိုတာကိုလက်ခံပြီးပြောဆိုလုပ်ကိုင်နေပါတယ်။အိဗေကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေဖျက်သိမ်းရေးပါ။ဘာကြောင့်လဲဆိုတော့တောင်ကိုရီးယားမှာနျူကလ িয়ার လက်နက်မှမရှိပဲကို
From the North Korean perspective it's a different story
ဒါပေမဲ့မြောက်ကိုရီးယားဘက်ကတော့ဒီလိုမမြင်ပါဘူးသူတို့လက်ခံထားတာကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ဖို့အတွက်ကိုရီးယားကျွန်းဆွယ်မှာရှိနေတဲ့အမေရိကန်ရဲ့နျူကလ িয়ার ဖြတ်ချက်မှုဝန်ဝိုင်းကိုပါတစ်ဖြတ်ပေးဖို့တူတယ်လို့ယုံကြည်နေရပါဒီကိစ္စကတော့ကျေပြန့်တဲ့ကိစ္စပါအဲဒါကြောင့်နျူကလ িয়ার ဖြတ်သိမ်းရေးဆိုတဲ့အိဗယ်ဖွင့်ဆိုချက်ကအင်မတန်မှအရေးကြီးတဲ့ကိစ္စဖြစ်နေပါတယ်ဒီအိဗယ်ဖွင့်ဆိုမှုပေါ်အမေရိကန်နဲ့မြောက်ကိုရီးယားကြားသဘောတူညီချက်ရှိနေပြီလားဆိုတာကတော့အခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူ
းအမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံကြားဆက်ဆံရေးမှာလောလောဆယ်အဓိကထားပြီးတော့ဖြည့်ဆည်းရမယ့်အချက်၄ခုရှိတယ်လို့လေ့လာသူတချို့ကပြောဆိုနေကြပါတယ်အဲ့ဒါတွေကတော့အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံကြားဆက်သွယ်ပြန်ကြားရေးယုံအပြန်အလှန်ထားရှိရေးတောင်နဲ့မြောက်ကိုရီးယားနိုင်ငံကြားစစ်ပြေငြိမ်းချမ်းကြေညာရေးနျူကလ িয়ার လက်နက်အစီအစဉ်ဖျက်သိမ်းရေးဒုတိယကမ္ဘာစစ်အတွင်းမြောက်ကိုရီးယားမှာပျောက်ဆုံးခဲ့တဲ့အမေရိကန်စစ်သည်တွေရဲ့ရုပ်ကျွင်းတွေကိုရှာဖွေပြီးတော့နေရက်ပြန်လည်ယူဆောင်ရေးလိုပဲဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့စီးပွားရေးလောကကလာတဲ့သူပြီးပြီးမြောက်ကိုရီးယားအတွက်စီးပွားရေးတိုးတက်မှုတွေကိုမလုံပေးပြီးတော့ကန့်လန့်နေတာပါ။ဖေဖော်ဝါရီလ24ရက်နေ့ကသူ့ရဲ့ Twitter လူမှုကွန်ရက်အတွင်းရေးသားဖော်ပြခဲ့တာကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းအနေနဲ့နျူကလ িয়ার လက်နက်မရှိဘူးဆိုလို့ရှိရင်သူ့ရဲ့နိုင်ငံဟာကမ္ဘာပေါ်မှာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုအဖြစ်ခဏညံရောက်လာနိုင်တယ်ဆိုတာကိုသူသဘောပေါက်ပါတယ်။ဒါကြောင့်လဲဆိုတော့နိုင်ငံရဲ့တည်ရှိတဲ့နေရာနဲ့မြောက်ကိုရီးယားလူမျိုးတွေကြောက်မှာပဲလာလာကောင်းနေနဲ့မြန်မြန်ဆန်ဆန်တိုးတက်ထွန်းကားလာမဲ့နိုင်ငံတစ်ခုဖြစ်လာနိုင်တယ်လို့သမ္မတထရမ့်ကဗီယက်နမ်ထိပ်သီးဆွေးနွေးပွဲမတိုင်ခင်ရေးသားဖော်ပြထားပါတယ်။